ဥရှိဝင်ပါရှင
်ပါပါ
အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
တိတ်မဝေးတော့ဘူးဆိုတာအဓိကအဖြစ်စီရေးအင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအားနည်းဆုံးလဲဆိုတာတွေ့ရပါတယ်အထူးသဖြင့်စီရေးမှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်ဆိုတော့စီရေးကျွမ်းကျင်သူတွေကစစ်ကောင်စီဟာတရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်ဆိုရဆုံးကစစ်တပ်ရဲ့အင်အားကျဆင်းနေတာတို့ကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမောင်းလာလွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆုပ်ယုပ်ကျဆင်းနေတယ်ဆိုတာကိုပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကျဆုံမဲ့အချိန်မှာဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့ဆိုလုံးသေးတယ်စစ်ကောင်စီကျဆုံတော့မယ်လို့ပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လောရလဲကုန်မယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထွက်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့အခါမှာထွက်ပေါက်ကတော့ကျူပန်းဆရာမှာပါပဲဘယ်သူမှအဲ့လိုကျင်ပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းနဲ့ပဲလုံနေမှာမဟုတ်ဆိုတော့သူကထွက်ပေါက်ကတော့ဆန်နေရပါပဲထွက်ပေါက်တွေကတော့သူတို့စူးစမ်းတော့လဲစီးရေးမှလဲထွက်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါခါစတန်မှာဆက်ဆံရေးနီးမျိုးစုံနဲ့ထွက်ပေါက်ဆရာနေပါဒါပေမဲ့ဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
အစီးရေးရထွက်ပေါက်ကရှိနိုင်မှာမလား
စီအရထွက်ပေါက်ရှိနေကြလားဆိုတော့အဓိကအဖြစ်သူတို့မှလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာတို့ကသူတို့လက်နက်ပင့်နေရယ်လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရင်းအသိမရှိတော့ဘူးစိတ်ဓာတ်ကျဆင်းတဲ့ထွက်ပြေးတဲ့လူတွေရှိတယ်လက်နက်ဆွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုဥပမာယုံကြည်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူရန်သက်ရွယ်ရောက်ပြီးလူရန်စမှုမထမ်းမနေရဥပဒေဆိုတာအတင်းကျလောက်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတော့ဘေးကွန်မီဇာဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လူကျင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ကိုပုံမပြီးတော့ဆန့်ကျင်မှုတွေသာပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရလေရှိပါတယ်သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိရဆိုပြီးတော့နေရာတစ်ခုတစ်ခုကိုပေါ်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးဒါကိုအခုလုံးတန်းခွဲဆုတ်ထားတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက်စီရေးထွက်ပေါက်ကတော့မဖြစ်နိုင်ပါဘူးစီရေးကဖြင့်ထွက်ပေါက်ပိတ်နေတယ်လို့ပြောမှဖြစ်ပါတယ်ဒါတော့
အဲ့တော့တခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေကောက်ပွဲလုံးမယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်စရာတည်ကြတယ်နိုင်ငံရေးထွက်ပေါက်ရေကောက်ပွဲလုံးမယ်ဆိုဘယ်လိုအခြေအနေနဲ့လုံးမှာလဲသူကရေကောက်ပွဲလုံးဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပြီးတော့6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မခြေနေမဖြစ်ဘူးပြောတာအခုပုံမှန်ခြေနေဖြစ်လာလို့လားသူတို့စပြောတဲ့အချိန်နဲ့ဆိုင်ပူလို့လားဆွေးသွားခဲ့တယ်ဟိုရခိုင်ဘယ်လိုလုပ်ရေကောက်ပွဲလုံးမှာပြင်းပြထန်တိုက်ပွဲဖြစ်နေလို့နေတော့မရဘူးထွန်းရီလကောင်ပဲကြရကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကလည်းပြောရေကောက်ပွဲမဝင်ရမ်းနဲ့ဆိုပြီးတလောတုံးကပဲမရစ်နေရပြင်ညာရဲထုတ်တာတွေ့တယ်ကချင်းခီယာအေကထုတ်တာတွေ့တယ်အဲ့လိုပဲကရင်နီပြင်းနေမှလည်းကရင်ပြင်းနေမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရေကောက်ပွဲသွားလုံးမှာလဲဆိုတော့ရေကောက်ပွဲလုံးတိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရေကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုသတ်မှတ်ထားတဲ့စည်းကမ်းချက်တွေကို support ပေးတာရှိတယ်။ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်။အဲဒီခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေသံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူး။နောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးွားလာနိုင်ပါတယ်။ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့ကြည်ပါအင်းကြီးနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ရောဘာလို့မှရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရတယ်ဆိုတော့အခုမြန်မာနိုင်ငံလို့အခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်တော့ရွေးကောက်ပွဲဟာစူပူအုံကြွားမှုကိုပို့ပြီးတော့ဆွတ်ပြီးတဲ့ရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြတ်စွာဘုရား
တန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာအိုကအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်မှာလား
အခုကတော့လာအိုအစကြဥက္ကဋ္ဌဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်။ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာ။အာဆီယံကမင်းတို့ဟာအာဆီယံမူငါးချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူး။နိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အစင်ဝင်ကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်။အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်ကတော့အဲ့ဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကဒါကိုလက်မခံခဲ့ဘူး။လက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ကောင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောင်းလှန်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲဒီမှာ Bangkok Post တင်စာထဲမှာအဲဒီမြန်မာအရေးကျွမ်းကျင်တဲ့ကာဝီဆောင်မရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်အဲဒီဟောဗိုလ်ချုပ်မှုကြီးမြောင်းလှန်သိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘူးလည်းမလွတ်တော့ဘူးဆိုပြီးနေခဲ့လို့ပြောပါတယ်အိမ်မှာဆိုတော့အဲ့လိုတင်းနေခဲ့ပြီမဲ့အခုကျတော့လာအိုစ်အလှည့်ကျလာတော့လာအိုစ်ကိုသူကအဲ့ဒီခါကိုပြန်ပြီးတော့လိုက်လျော့ပြီးပြန်လွတ်တယ်ဆိုတော့ထွက်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့လာအိုစ်ကိုလည်းဖြစ်တဲ့နိုင်ငံသားဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမြန်မာနဲ့တွေ့ရခါမှာသူတို့ဆွေးနွေးတယ်နိုင်ငံလုံးကဘာအသေးစိတ်ဆွေးနွေးစာမထုတ်ပြန်ဘူးသူတို့ဆွေးနွေးပြီးမှကြာခင်မှာထိုင်းနိုင်ငံသားဝန်ကြီးကလည်းပဲလုပ်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီးကလည်းပဲအမေရိကန်နိုင်ငံသားဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့သူကပြောတယ်အာဆီယံကိုလည်းပဲပြောတယ်အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလုတ်တဲ့နေရာမှာတော့ပုံမှန်လေးလုတ်မယ်ဒီလိုလုတ်ချင်းဒီမြန်မာပဋိပက္ခကိုညှဉ်းနှံစွာဖြည့်ရှင်းနိုင်ရတဲ့ဥတီဘူကြီးရတဲ့ဆိုပြီးထိုင်းကတော့ပုံမှန်လေးနဲ့ပြောတယ်ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစ်ကသွားတွေ့တယ်ဘာမှမပြောဘူးမကြားခင်မှာပဲထိုင်းကအမေရိကန်နိုင်ငံသားဝင်ရင်းတွေ့ဆိုတော့သူတို့ဟာလာအိုစ်ကိုလုံလုံထွက်ထားရမှာကိုမြမယုံလေသလားလာအိုစ်တော့မှတရုတ်ကဒီနှိရောသူတို့ကအဲ့ဆိုအဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်ကသွားပြီးလက်တွေ့ရလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆီပြောရလို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်ဆင်ထိုးနေရတယ်လို့ယူဆရပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ထပ်ထိုင်းကလုတ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြတယ်ဆိုရင်တော့တမျိုးတမျိုးထွက်ပေါက်ရနိုင်ပါတယ်အခုအထိကတော့အန်ယူဂျီဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်။ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါ။အဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြေကိုသိပါရစေ
။ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်။ဒီ Federal Democracyဒီဆောက်ရေးခီလမ်းမှာအဓိကပိတ်ဆို့ထားတဲ့အုတ်တိုင်းကြီးကတော့ဆေးအနာရှင်စနစ်ဖြစ်ပါတယ်။ဆိုတော့ဒီဆေးအနာရှင်စနစ်ဆိုတဲ့အုတ်တိုင်းကြီးကိုဖြိုချရမယ်။ဆိုတော့အခုကျတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်။ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထုတ်လိုက်ရင်ကဆေးအနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးကြရှိရယ်။စနစ်တစ်ခုလုံးပြတ်ဖို့ကတော့နည်းနည်းလုံရလိမ့်မယ်ထင်ပါတယ်။နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီးဆိုအောင်တော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေ stumbling blocks တွေရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲစိုးရင်ကောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ဟာလူမျိုးရေးအဖြစ်ရန်တိုက်ပေးလိမ့်မလားအဲ့အသံတွေကြားနေရတယ်ဟာဟိုမှာ Navy လို့မြန်မာရေတပ်ကိုအေးရပြခိုင်လို့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမသိဘူးသူတို့ကဲစင်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေးကစစ်သုံးပန်းနိုင်ဖမ်းမိတော့မှသူတို့ကောင်းမွန်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလိုအောင်လို့ပြောခဲ့တာသူတို့ကောင်းမဲ့ right ကိုမှဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘယ်လိုပြုစုရဲဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါတွေဖြစ်အောင်ဖန်တီးပြီးတော့ထွက်ပေါက်ဆန်နေလေသလားဆိုတာလည်းသံပြဖြစ်เสียပါမြန်မာစစ်တပ်ဟာအဲ့လိုပြည်ပခါအချင်းချင်းမှာပြည်ပခါဖန်တီးပြီးတော့ထွက်တယ်ဆိုတာစဉ်းစားရှိရပါတယ်ဟိုတုန်းကစံပြဒနာဖြစ်လာတော့ငါတေဘမအဒီကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်တခါမိထီလာမှာဒီမွတ်စလင်ဘုရားဘာသာပဋိပက္ခတွေဖန်တီးခဲ့တာအဲ့လိုမျိုးမျိုးလုပ်တတ်ပါတယ်ဆိုတော့ဒီဟာကိုတော့သတိထားစောင့်ကြည့်ရမှာပေါ့လေဒါပေမဲ့အဲ့ဒီအခက်ခဲတွေလည်းကြော်လွှားနိုင်တယ်ဆိုရင်တော့မျက်စင်မေးတဲ့ဒီခီးဟာဒီခီးကသိမ့်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြာဒါပေမဲ့ခလုတ်စင်းတွေကတော့အများကြီးဖျက်အောင်မှာဖြစ်ပါတယ်ဆရာနာရှင်စနစ်တရားကြီးကိုလည်းပဲအပြည့်ပြတ်ရှင်းစင်းလင်းပဲရှာတိုင်းမှာသာလေတဖြည်းဖြည်းစတူလာမှာဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဥကျော်ဇန်တာရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်ဓာတ်လွန်းနေဆိုပြီးတော့ဝေဖန်တဲ့သူတွေကွန်မန့်မှာလာရေးတဲ့သူတွေလည်းတွေ့ပါတယ်ဒီပေါ်မှာဥကျော်ဇန်တာအနေနဲ့ဘာပြောချင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analysis လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view ဟိုအစီအမြင်ကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်မကောက်မြင်တဲ့လွန်းတယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ကျွန်တော်တို့ဟာဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတဲ့တချို့ဆဲဆိုကြတာရှိတယ်ပြုပြောကြပါသေးတယ်ဒါလည်းပဲကျွန်တော်တို့တင်းခံမှာဖြစ်ပါတယ်လို့ပဲပြောပြရစီပြည့်စု
ံဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စန္ဒာရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ်